တရားမဝင်သင်ပင်ဖွဲ့စည်းမှုပုံမှ6နဲ့ညီစွမ်းနဲ့ဆိုပြီးပေါင်းတဲ့ထောင်မှာဖမ်းဆီးရေးယူခံထားရတဲ့ပြည်သူ့အကျိုးဆောင်ကွန်ရက်အဖွဲ့ကဒေါ်မြင့်မြင့်အေးဒေါက်ခင်မိမိခိုင်ပါဝင်လယ်သမားရေးလှုပ်ရှားသူ3ဦးကိုဒီကနေ့ပဲခူးတိုင်းနက်တလင်းတရားရုံးမှာရုံးထုတ်ဆစ်ဆေးပါရတယ်။လယ်သမားရေးကူညီဆောင်ရွက်ပေးနေတဲ့သူတွေကိုအခုလိုတရားမဝင်သင်ဖွဲ့ဆိုင်ရာပုံမှနဲ့ဆွဲဆိုတာနဲ့ပတ်သက်ပြီးတရားဥပဒေကြောင်းအရရှောက်လဲဖြေရှင်းသွားမှာဖြစ်တယ်လို့တရားစွဲခံရသူတွေဘက်ကရှေ့နေလိုက်ပေးနေတဲ့မြန်မာနိုင်ငံရှေ့နေများကွန်ရက်အဖွဲ့ကပြောပါရတယ်။နက်တလင်းတရားရုံးမှာတရားရင်ဆိုင်လျှောက်လဲကြတဲ့အကြောင်းပြေဆုံးကိုအခုတရားရုံးကိုရောက်နေတဲ့ရှေ့အနေနဲ့လေသမားရေးလှူရှားသူတွေကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြပေးရမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ပေါင်းတဲ့ထောင်မှာဖမ်းဆီးအထိန်းသိမ်းခံထားရတဲ့လေသမားရေးလှူရှားသူ3ဦးကိုစက်တင်ဘာလ3ရက်နေ့မှာဘကိုးတိုင်းနက်တလင်းတရားရုံးမှာတရားရုံးထုတ်ပြီးစစ်ဆေးမှုပြုပါရယ်။ပြီးခဲ့တဲ့2013ခုနှစ်ဇွန်လ10ရက်နေ့ကမြမစစ်တပ်ကနေသိမ်းယူထားတဲ့လေယာဉ်မြေတွေပေါ်မှာမူလလေပိုင်ရှင်တွေကပြန်လည်ထွန်းရက်ပြီးတော့ထွန်းတုံးတိုက်ပွဲဆင်နွှဲတဲ့ဆန္ဒပြမှုမှာလေသမားတွေရဲ့ဆန္ဒပြနေတဲ့လေနေရာကိုတွားရောက်ထောက်ခံခဲ့တဲ့အတွက်ဘကိုးတိုင်းနက်တလင်းရဲစခန်းကနေပြီးတော့လေသမားရေးလှုပ်ရှားသူတွေကိုဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။မိထီလာပြည်သူအကျိုးဆောင်ကွန်ရက်ကဒွန်မြင့်မြင့်အေးလေသမားရေးလှူရှားသူမခင်မိမိခိုင်နဲ့နက်တလင်းပြည်သူအကျိုးဆောင်ကွန်ရက်ကကိုတန့်စင်ထက်တို့၃ဦးကိုတရားမဝင်အသိကွန်ရက်ဖွဲ့စည်းမှုဆိုင်ရာ1988ခုနှစ်ဥပဒေအပိုက်6ကိုချိုးဖောက်မှုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။တရားစွဲဆိုခံထားရတဲ့လေသမားရေးလှူရှားတဲ့သူတွေဘက်ကအမှုလိုက်အကျိုးတော်ဆောင်ရှင်းနေဖြစ်သူမြမနိုင်ငံရှင်းနေများကွန်ရက်အဖွဲ့ကဥအောင်သိန်းကဒီစက်တင်ဘာလ3ရက်နေ့နက်တလင်းတရားရုံးတွင်တရားခွင်အခြေအနေကိုအခုလို VOA မြန်မာပိုင်းကိုရှင်းပြပါဗျာ
။ကျွန်တော်တို့တရားလိုပြန်ခေါ်စစ်ဆေးတာပေါ့ဗျာနော်။အဲ့တရားလိုလာရောက်ဆစ်ခံတယ်။အဲ့လာရောက်ဆစ်ခံတဲ့အခါမှာကျွန်တော်တို့ဘက်ကဒီကျွန်တော်တို့သင်းဖွဲ့ဦးပုံမှန်6ဟာကျွန်တော်တို့ချမင်းအောင်ရှိစေရှိစေနာဝတာဥပဒေရထုတ်ပြန်ထားတဲ့ဥပဒေဖြစ်တဲ့နော်ဒီဥပဒေနဲ့ပတ်သက်ပြီးတော့2008ဖွဲ့စည်းပုံပေါ်ပေါက်ပြီးရနောက်ပိုင်းမှာတော့ကောင်းဒီကျွန်တော်တို့ဒီပြည်သူ့စစ်တော်ဒီပေါ်ပေါက်ပြီးရနောက်ပိုင်းမှာဘယ်တိုင်းနဲ့ဒီနယ်မှာမှအဲ့ဒီပုံမှန်နဲ့တရားစွဲဆိုတာတစ်ခါမှမရှိဘူးအဲ့ဒီဘုကိုယ်တိုင်းဒီသာကြီးဒီလက်လင်းရတယ်ဒါစတင်ပြီးတော့တရားစွဲဆိုရဆိုတာကျွန်တော်တွေ့ရတယ်ဆိုတဲ့အကြောင်းပေါ့နော်အဲ့ဒါကြီးရောခင်ဗျားသိကြလားဆိုပြီးမေးတယ်နောက်တစ်ခုကအဲ့ချောင်းမြန်ဆောင်88မှာနောက်ဆုံးပိုက်မှာသူကရှင်းရှင်းပြပြဆိုတာပါတယ်ဗျ။အဲ့ရှင်းရှင်းပြပြကသူကဘာဖြစ်လို့လဲဆိုတော့ဒီ90ခုနှစ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာဒီပါတီစုံပါတီတွေဖောင်းပွားလာမှာအသင်းဖွဲ့တွေဖောင်းဆိုးရင်လည်းတွေ့အနောက်ရှေ့မဖြစ်စေဖို့ဆိုပြီးယူရပြီးတော့ဒီအသင်းဖွဲ့ဥပဒေကိုပြဋ္ဌာန်းပြီးဖြစ်ရဆိုပြီးရှင်းရှင်းပြပြမှာပေါ်ထားတယ်။အဲ့ဒီနေ့ကအဲ့ဒီလိုဒါတော့တကယ်တော့ကြော်သွားခဲ့ပြီးနေပြီပေါ့နော်ဆိုတော့ဒီဘက်ကလည်းကျွန်တော်ဒီဥပဒေနဲ့အရေးယူတယ်ဆိုတော့အဆင့်အနေသားရအကျုံးဝင်လားဝင်မလားဆိုတာစဉ်းစားဖို့ပြဿနာကအကွန်ရက်ဆိုတဲ့ဥစ္စာကအသိဖွဲ့မဟုတ်ဘူးလို့ကျွန်တော်တကယ်ခံဘက်ကအဲ့လိုပြောတယ်ခင်ဗျားတို့ကအကွန်ရက်ဆိုတာအဖွဲ့ဖြစ်တယ်ဆိုပြီးပြောတယ်အဖွဲ့ဆိုတဲ့ထောက်ခံတဲ့ပတ်သက်ပြီးခင်ဗျားတို့ကဘာမှတင်မပြနိုင်ဘူးဒီလူသုံးအောင်လက်သမားတွေရှူလာယူနေခင်ဗျားအဖွဲ့ကြီးတစ်ခုအနေနဲ့ဖြစ်သလားဆိုပြီးမေးခွန်းကအရေးကြီးတဲ့မေးခွန်းတစ်ခုဖြစ်တာပေါ့နော်အဲတော့လေသမားကြီးဖိကြားလို့လာတယ်လေသမားကြီးအကျိုးတွေဆောင်ရွက်ပြီးဒုက္ခကြီးကွန်ရက်ကနေပြီးတော့လေသမားအကျိုးစီးပွားအကောင်ပေးဖို့ဆောင်ရွက်ဖို့လာတယ်အဲ့ဒီဟာကိုခင်ဗျားတို့ကသူ့အတူကွန်ရက်ဆိုတဲ့သဘောသဘာဝအတိုင်းဖြစ်ပါလိမ့်မယ်ခင်ဗျားတို့ကအဖွဲ့ဆိုတဲ့သဘောမျိုးနဲ့တရားစွဲခဲ့တဲ့ဥစ္စာခင်ဗျားတို့ဘယ်သူကဥပဒေကြံကြံပေးတယ်ဘယ်ဥပဒေအရာရှိရလဲအဲ့ဒီပုံမှန်နဲ့ဆွဲလို့ပြောလဲဆိုတဲ့မေးခွန်းကိုကျွန်တော်ဘက်ကမေးခဲ့ရတာပေါ့
နက်တလင်းတရားရုံးမှာရုံထုတ်စစ်ဆေးတဲ့အထက်သက်ဆိုင်ရာရဲ့ခွင့်ပြုချက်မရပဲဆန္ဒပြတဲ့အတွက်ပုံမှန်18ကိုဖောက်ဖျက်ကျူးလွန်နေဆိုပြီးတရားစွဲဆိုခံထားရတဲ့တကိုယ်တော်ဆန္ဒပြခဲ့သူကိုတန့်စင်ထက်အမှုနဲ့ပတ်သက်ပြီးလဲတရားခွင်အတွင်းလိုက်ပါနာကြသူနိုင်ငံသားရေးလယ်သမားရေးလှုပ်ရှားသူဦးစော်ရန်ကအခုလိုပြောပါဗျာ။ဆန္ဒ
ပြတဲ့ကိုဆက်ဆင်ဆွဲထားတဲ့ပုံမှန်18ကလည်းတယောက်တည်းဆန္ဒပြတဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပေါ့နော်လူစုလူရေးနဲ့မဟုတ်တဲ့အတွက်ပုံမှန်18နဲ့လည်းသူကမညီပါဘူး။အမှုသဘောအရပြောမယ်ဆိုရင်တော့ကျွန်တော်တို့ဒီ၃ရက်လုံးဒီလုံးဝတို့စစ်ဘွဲ့နဲ့လည်းမညီစစ်ဘွဲ့ချောင်းနဲ့လည်းမညီပါဘူးနောက်တစ်ခါကျွန်တော်တို့ဒီပုံမှန်18နဲ့လည်းမညီတာကိုတွေ့ရပါတယ်။ဒ ဆက်နေပြီးတော့တင်ပြနိုင်တဲ့ချက်တွေပ
ါလယ်သမားကြီးလှူရှားသူတွေကိုဖမ်းဆီးခေါ်ဆောင်သွားတဲ့နေရာမှာအမခံမပေးဘဲနဲ့အခုလိုပေါင်းတယ်ထောင်ထဲမှာချုပ်နှောင်ထားတာဖြစ်ပြီးတော့ထောင်သွင်းအကျဉ်းချခံထားရတဲ့အမျိုးသမီးလှူရှားသူတွေဖြစ်တဲ့ဒေါ်မြင့်မြင့်အေးမှလည်းလေးဖြတ်ဝေဒနာခံစားနေရသူဖြစ်တဲ့အတွက်မိသားစုကကျန်းမာရေးဆောင်ရှောက်မှုခံယူနိုင်မှုအရေးဒေသခံအာဏာပိုင်တွေနဲ့ထောင်အာဏာပိုင်တွေကိုတောင်းဆိုနေကြတာရှိသလိုတရားရင်ဆိုင်နေရတဲ့သူတွေကိုချွန့်ချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့အရေးကိုလည်းလယ်သမားလူသမားရေးလှူရှားသူတွေနဲ့အမျိုးသမီးရေးလှူရှားသူတွေဘက်ကတောင်းဆိုနေကြပါတယ်ရှင်။